စီအကာလာကနှစ်ပေါင်း30နီးပါးအရှင်းနဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်ဒရိုင်းကြီးကိုဖြိုချနိုင်ခဲ့တာဒီကနေ့35နှစ်ပြည့်သွားပါပြီ။ကမ္ဘာပေါ်မှာဒီမိုကရေစီနဲ့လွတ်လပ်ခွင့်နဲ့ချင်းချောက်ခံရချိန်မှာလွတ်လပ်မှုရဲ့ပြယုတ်တစ်ခုဖြစ်တဲ့ဘာလင်ဒရိုင်းကြီးကိုဖြိုပြနိုင်ခဲ့မှုရဲ့နှစ်ပတ်လည်အခမ်းအနားတွေကိုလည်းဂျာမနီမှာဒီကနေ့ကျင်းပပါတယ်။ယူကရိန်းစစ်ပွဲအပအဝင်ကမ္ဘာမှာဒီမိုကရေစီအားလျော့လာနေပြီးစိုးရိမ်မှုတွေကြားမှာလွတ်လပ်ခွင့်ကိုထိန်းသိမ်းကြဆိုတဲ့ခေါင်းစဉ်နဲ့ဒီနှစ်အထိမ်းအမှတ်အခမ်းအနားတွေကိုကျင်းပတာဖြစ်ပါတယ်။လွတ်မြောက်မှုလိုလားတဲ့စံနမူနာထားကြ1989ခုနှစ်ကဖြစ်ရပ်ကိုပေါ့ပေါ့တန်တန်တန်ပိုးမထားလို့မရဘူးလို့ဂျာမနီဝန်ကြီးချုပ် Olaf Scholz ကပြောပါတယ်။ဂျာမနီမှာသုံးပါတီဖွဲ့စည်းထားတဲ့ညွန်ပေါင်းအစိုးရပြုတ်ပြတ်သွားခဲ့လို့အစိုးရအသစ်ပြန်ဖွဲ့ရမယ့်အခြေအနေကြောင့်နေချိန်မှာဝန်ကြီးချုပ်ကအခုလိုပြောကြားဖြစ်ပါတယ်။ပြည်စည်းနေတဲ့ဘာလင်ဒရိုင်းကြီးရှေ့မှာကျင်းပတဲ့အခမ်းအနားကိုဂျာမနီသမ္မတဖရန်ဝေါ်ကာစမီနီယာကဦးဆောင်ခဲ့ပြီးအရှေ့ဂျာမနီကနေလွတ်မြောက်ဖို့အနောက်ဂျာမနီကိုကြိုးစားထွက်ပြေးရင်တည်ဆုံကြသူတွေကိုဂုဏ်ပြုခဲ့ပါတယ်။ဒီအခမ်းအနားကိုကမ္ဘာအနှံ့ကဒီမိုကရေစီရေးလှုပ်ရှားသူတွေကလည်းဖိတ်ကြားခဲ့တယ်လို့ရုရှားအစိုးရကိုစန့်ကျင်တဲ့ပူစီရိုက်အမျိုးသမီးဒေဂီရာအဖွဲ့ပါဝင်ဖြော်ပြတဲ့ဖြော်ပြပွဲတွေလည်းကျင်းပပါတယ်။1989ခုနှစ်နိုဝင်ဘာလ9ရက်နေ့မှာဂျာမနီနိုင်ငံကိုနှစ်ပိုင်းပိုင်းထားတဲ့ဘာလင်အုံဒရိုင်းကြီးကိုပြည်သူအင်အားနဲ့ဖြိုချခဲ့ပါတယ်။ဘာလင်လက်ရိုင်းကြီးပြိုချသွားခဲ့ပြီးတနည်းအကြာမှာအရှိနဲ့အနောက်ဂျာမနီပေါင်းစည်းနိုင်ခဲ့ပြီးအရှိဂျာမနီကိုအုပ်ချုပ်ခဲ့တဲ့ဆိုဗီယက်ပြည်ထောင်စုလည်းဒရိုင်းကြီးဖြိုနိုင်ခဲ့ပြီး၃နှစ်နီးပါးအကြာမှာပြိုကွဲသွားခဲ့ပါတယ်။